ထောင်ဒဏ်59နှစ်ကြာခံနေရစဉ်တမင်နာနေကကွယ်လွန်သွားခဲ့တဲ့ကျောင်းသားကိုတက်ဝင်းအောင်ရဲ့ဇာပနာကိုမနေ့ကမန္တလေးမြို့မှာတပ်ဆိုင်ရာကဖိအားပေးပြီးအကျဉ်းချုပ်ကျင့်ပခဲ့ပါတယ်။ရန်ကုန်ကလိုက်ပါသွားခဲ့တဲ့မိသားစုဝင်နေတဲ့ကမိဘနှစ်ပါးပဲသူ့ရုပ်အလောင်းကိုကြည့်ရှုခွင့်ရခဲ့ပါတယ်။မကြခင်ကထပ်မံဖမ်းဆီးခံခဲ့ရတဲ့ကိုတက်ဝင်းအောင်ရဲ့အကိုကိုပြုံးချို့ကိုဇာပနာတက်ရောက်ခွင့်ပြုဖို့တပ်ဆိုင်ရာကိုမိသားစုတွေကမြစ်တာရက်ခံခဲ့ပေမဲ့ခွင့်ပြုခဲ့ခြင်းမရှိပါဘူး။ကိုတက်ဝင်းအောင်တည်ဆုံးတာဟာနှလုံးရောဂါကြောင့်ဖြစ်နိုင်တယ်လို့သက်ဆိုင်ရာအရာရှိတွေကမိသားစုကိုပြောတယ်လို့ဆိုပါတယ်။နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့နဲ့မြန်မာနိုင်ငံရဲ့ကျင်းသားများကကွယ်ဆောက်ရှောက်ရေးအသင်းကကိုတက်ဝင်းအောင်ထောင်မှာနှိမ့်ဆက်ညှိမှတ်ခံရတဲ့ဒဏ်ရာကြောင့်တည်ဆုံးတာဖြစ်နိုင်တယ်လို့ပြောဆိုကြပါတယ်။အစိုးရအနေနဲ့အပြည့်အဝစုံစမ်းဖို့လည်းအဲ့ဒီအဖွဲ့တွေကတောင်းဆိုကြပါတယ်။ဒီတော့အတွင်းမှာပဲဩစတြေးလျဝန်ကြီးချုပ်ဂျွန်ဟောဝတ်ကကိုတက်ဝင်းအောင်တည်ဆုံးမှုကိုမြန်မာစစ်အစိုးရကစုံစမ်းဖော်ထုတ်ပြောဆိုဖို့နဲ့နိုင်ငံရဲ့ကျင်းသားအလုံးလှုပ်ပေးဖို့တောင်းဆိုပါတယ်။ဒီကနေ့အော်တိုဘာလ18ရက်နေ့ပါပဲဩစတြေးလျနိုင်ငံသားဝန်ကြီးအလက်ဆန်ဒါဒေါနာကလည်းအလားတူကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာဒီမိုကရေစီအရေးအစိုးရကတိတိကျကျဆောင်ရွက်ဖို့စစ်အစိုးရကိုတောင်းဆိုလိုက်ပါတယ်